ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နေဆက်တွေကိုပိတ်ထားရတယ်လို့တခြားဟန်တာတွေကြောင့်အာဖရိကတောင်ပိုင်းဒေသတွေမှာမှတ်ပြားရောဂါကြောင့်သေဆုံးမှုတွေနှစ်ဆတိုးလာနိုင်တယ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတတိပေးလိုက်ပါတယ်
And the new modeling analysis published last week estimates the potential disruption to malaria services from COVID-19.
ဒီရက်တွေထုတ်ပြန်ရေးလေ့လာဆက်စပ်ကိစ္စတွေအရ COVID-19 ရောဂါကြောင့်မှတ်ပြားရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေမှာထန်တားရေးကြုံရတဲ့နိုင်ငံပေါင်းခန့်မှန်းကြီးအာဖရိကတောင်ပိုင်းဒေသမှာ52နိုင်ငံတိရှိနေတဲ့အကြောင်းနဲ့အဆိုးဆုံးအခြေအနေနဲ့ကြုံလာရမယ်ဆိုရင်တည်ဆုံးသူရေအတွက်အဆလောက်တိရှိလာနိုင်တဲ့အကြောင်းဒလို့ချုံညွှန်ကြားရမှုချို့ Tedros Adhanom Ghebreyesus ကစစ်စလန်နိုင်ငံဂျနီဗာမြို့ကရုံးချုံမှာဒိန်းတောက်တွေကိုပြောခဲ့တာပါကမ္ဘာတစ်ဝန်းကနိုင်ငံပေါင်း20နိုင်ငံမှာလည်းတခြားရောဂါတွေအတွက်ကာဝယ်ဆေးတွေပြည့်လည်နေပြီးဝက်သက်ပိုလီယိုဝမ်းပြဝမ်းလျှောအတဝါရောဂါနဲ့အုန်းနောက်မေးရောင်စတဲ့ရောဂါတွေအတွက်ပုံမှန်ကာဝယ်ဆေးမထိုးနိုင်တဲ့အခြေအနေနဲ့ကြုံနေရတဲ့သူလူပေါင်း13000လောက်ရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ယောဂကူးစက်မှုအနေရီယာအာဖရိကတိုက်မှာလာမကအရှေ့ဥရောပတောင်အမေရိကနဲ့အာရှနိုင်ငံတို့ချို့မှာလည်းသတိထားဖို့လိုတဲ့အကြောင်းတွေးချိုကြည့်ခဲ့တာသတိပေးထားပါတယ်ခင်ဗျာ။